မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စီးရဲတင်းမာနေစေရခိုင်ပြည်နယ်မှာစစ်ဘေးရှောင်ဥယျာဉ်တသိန်းခွဲကျော်ရှိနေပြီလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး REC ကသတင်းထုတ်ပြန်ပါတယ်။တိုက်ပွဲဧရိယာကျယ်ပြန့်လာနေတယ်လို့စစ်ရှောင်အရေးအတွက်ပါတိုးပွားလာနေတယ်လို့လည်းအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းစစ်ရေးတင်းမာမှုကြောင့်မနစ်ကစစ်ရှောင်ဥယျာဉ်တသိန်းလောက်ရှိရာကနေဒီနေ့တက်မှာစစ်ရှောင်ဥယျာဉ်ထပ်မံတိုးပွားလာကြောင်းရခိုင်တိုင်းဒေသမျိုးနွယ်များစီယုံ RDC ကဥက္ကဋ္ဌဦးရွှေပေါ်စိန်ကခုလိုပြောပါတယ်
ခုလက်ရှိကျွန်တော်တို့ district တလောက်ဆိုလို့ရှိရင်တသိန်းကျော်ပြီဆိုတော့နောက်ဘက် area ကလည်းပို့ပြီးတော့ဒီအမ်းမြေပုံတို့ဖတ်ကိုလည်းကျွန်တော်တို့ဒီဒုက္ခတွေကတိုးလာတဲ့အခါကျတော့ဒီပဋိပက္ခရဲ့ဖြစ်ချက်မှုအစီအမံပုံမှန်ကိုကြည့်ပြီးတော့ဒီကခင်တွေရဲ့ဒီစွန့်ရင်မှုတွေကများရင်များလာတယ်လို့ဒုက္ခတွေဥယျာဉ်ကတိုးလာနေတဲ့အနေထားမှာရှိတယ
်ကျေခိုင်းပြည်နယ်တွင်ပုံကြိုးမျိုးနယ်ကြောက်တော်မြောက်ဦးမင်းပြားမြေပုံအမ်းရသိပ်တောင်မောင်သောစစ်တွေနဲ့ပေါက်တော်မျိုးနယ်စတဲ့မြို့နယ်10ခုမှာစစ်ဘေးရှောင်ဥယျာဉ်တသိန်း6614ဦးခိုလုံလျက်ရှိကြောင်းဇန်နဝါရီလ25ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီစစ်ဆောင်တွေရဲ့နေထိုင်စားသောက်ရေးအခြေအနေကိုတော့ဥရွှေပေါ်စိန်ကအခုလိုဆက်ပြောပါတယ
်။လက်ရှိစစ်ဆောင်စားသောက်နေထိုင်ရဲ့အခြေအနေက3မျိုးပုံစံမျိုးနဲ့ကျွန်တော်တို့တွေ့ရတယ်။ပထမ3မျိုးတော့အစိုးရကတရားဝင်အတိအမဲ့ပြထားတဲ့စစ်ဘေးရှောင်စခန်းဆိုပြီးတော့ရှိနေတယ်။အဲ့ဒီနေရာတွေမှာကျတော့သူတို့ကလာပြီးတော့ ICRC တို့ WSC တို့ကဒီတလကိုလူတယောက်ကိုဆိုင်ဘလောက်နူးဆိုတာကိုထောက်ပံ့ပေးတာရှိတယ်။တချို့ကကြတော့အရေးအတွက်အဆင်ရှိတယ်။အဲဒါပေမဲ့သူတို့ကိုကြတော့ဒီအစိုးရကအသိမမပြုဘူး။နောက်ပြီးတော့သူတို့ဟာသူတို့သူရဲ့နေနေအလိုက်တင်းတော်တဲ့နေရာတွေမှာသူတို့ကိုလုံနေကြတယ်။ဒီနိုင်ငံတကာအခွင့်အရေးလည်းအဲ့ဒီနေရာကိုမရောက်ဘူး။နောက်တချို့ကဘာမှ interview တစ်ဆယ်စုရှိတယ်၊သူနေစီလောက်ရှိတယ်။သူတို့ဟာသူတို့တင်တော်တဲ့နေရာမှာစူးစူးရောနေခံရတယ်။ဆရာနေတဲ့ကြောင့်ခုံလုံးကြီးနေကြတယ်။အဲ့တော့အားလုံးတပြေးညီတော့အထောက်ပံ့နေကြမရကြဘူး
။ရခိုင်ပြည်နယ်နောက်ပိုင်းတိုင်းစစ်သနာကျုပ်တည်ရှိရာအမျိုးနယ်တွင်းမှာလည်းလုံခြုံရေးကင်းမဲ့လာတဲ့အခြေအနေရှိလာပါတယ်။ဒီလ9ရက်နေ့မှာရခိုင်ပြည်နယ်အမျိုးနယ်မဲလမောင်ကျေးရွာနီးမှာနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့လို့ရွာသား400ကျော်ဟာအမျိုးမှာစိတ်ရှောင်နေရဆဲလို့အနီးနက်ရွာဖြစ်တဲ့ကစူးကန်းကျေးရွာအုပ်ချုပ်ရေးမှူးဦးခင်တောင်းကပြောပါတယ်။
ကျွန်တော်ကကြူတိုင်းအုပ်စုဘက်ကတော့ဒီအုံတယ်ချောင်းဆိုတဲ့ရွာကဒီကကြူတိုင်းမှာပေါ့ဆင်းမျိုးသားချင်းကြီးတဲ့နေရာမှာရောက်နေတယ်ပြီးတော့ဒီအန်စစ်ရေးချုံတခါမှာ400လောက်ရှိတယ်လို့တော့ပြောရခင်ဗျ။အဲဒီတော့တော့နေရာမပြောင်းနိုင်သေးဘူးမဲလမောင်အုပ်စုတော့ဖြစ်လိမ့်မယ်
။ဒါအပြင်မဲလမောင်ချင်းရွာအုပ်စုကရွာသားတရာချောဟာမကွေးတိုင်းဒေသကြီးမင်းတုံးငဖဲနဲ့တရက်စတဲ့မြို့နယ်ဘက်မှာတိတ်ချောင်နေရတာလည်းရှိပါတယ်။ရခိုင်ပြည်နယ်အတွင်းတစ်နှစ်ကျော်အထိကြံမြင့်ခဲ့တဲ့စိုက်ပွဲတွေကြောင့်စစ်ဘေးရှောင်အရေးအစွက်ကလည်းမြင့်မားလာနေတာပါဒီလိုစိုက်ပွဲတွေကြာရှိလာမယ်ဆိုရင်ဒေသခံတွေအတွက်စိတ်ကမ်းမှုရှိလာမယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံ REC ရဲ့ဥက္ကဋ္ဌဦးရွှေပေါ်စိန်ကပြောပါတယ်
ဒီနည်းမျိုးတွေမြရပဲဒီလိုပုံစံမျိုးနဲ့ဖြည့်ဆက်သွားနိုင်မယ်ဆိုလို့ရှိတော့ဒီပြည်သူလူထုတွေရဲ့ဓမ္မခံမှုဒေသခံတွေရဲ့တုံ့ချုံမှုတွေကလုံးဝမရှိဘူးအမျိုးပေါ်မှာလည်းပို့ပြီးတော့ဒီလုံခြုံမှုမရှိသလိုဖြစ်နေတဲ့အဲဘယ်လိုပုံစံမျိုးနဲ့ဆက်သွားကြမယ်ဆိုတာကဒီဒေတာခံတွေကတော်တော်ကိုစဉ်းစားကြရဖြစ်နေတယ်လို့။နှစ်ဖက်လက်နက်ကန်အဖွဲ့အစည်းကဒီအားပြည့်မှုတွေကပုံများလာပြီဆိုလို့ရှိရင်ဒီချက်ပို့ပြီးဆိုးရနိုင်တဲ့အနေထားတွေဖြစ်လာနေတယ်။အဲဒီလိုအခြေအနေမျိုးမှာပြည်ပြည်လုံးလုံးကအကုန်လုံးကဒီရက်ဆိုင်လူမျိုးပါဖြစ်လာတဲ့အခါကျတော့ဈေးမှရေစီးဝေးရောကတနာတွေကတက်လာတယ်
ရခိုင်ပြည်နယ်တွင် AA ဖွဲ့အသိရှိမှုကိုတမတော်ကလက်မခံသလို AA ရခိုင်လက်နက်ကိုင်ဖွဲ့ကလည်းရခိုင်ပြည်နယ်တွင်အခြေစားရေးကိုအတိအကျယဉ်မှန်းချက်ဖြစ်နေတာကြောင့်မတူကွဲပြားတဲ့သဘောထားတွေရှိနေလို့ပဋိပက္ခအင်းငင်းဖို့ခက်ခဲတဲ့အခြေအနေမှာရှိနေတာပါ။လာမယ့်ဖေဖော်ဝါရီလနဲ့နောက်ပိုင်းမှာမြန်မာအစိုးရငင်းချမ်းရေးကော်မရှင်ဖွဲ့နဲ့ AA ပါဝင် NCA ပြည်ချက်လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးသွားဖို့ရရှိနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။လက်ရှိမှာတော့ရခိုင်ပြည်နယ်တွင်နှစ်ဖက်တိုက်ပွဲဖြစ်ပွားမှုလျော့ပါလာတဲ့အခြေအနေမှာရှိနေပေမဲ့မြန်မာစစ်သားဘက်ကဒေသတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကတော့ရှိနေစေလို့ဒေသခံတွေကပြောပါတယ်ခင်ဗျာ။